မြန်မာနိုင်ငံရဲ့စီးပွားရေးလွတ်လပ်မှုအခြေအနေဟာမနှစ်ကတည်းကစာရင်9.3%တိုးတက်လာတဲ့အတွက်2014ခုနှစ်အတွက်ကမ္ဘာတဝန်းစီးပွားရေးလွတ်လပ်မှုရှိအောင်ကြိုးပမ်းမှုအရှိဆုံးနိုင်ငံဖြစ်တယ်လို့ Heritage Foundation နဲ့ The Wall Street Journal တို့ပူးတွဲထုတ်ပြန်တဲ့2014ခုနှစ်စီးပွားရေးလွတ်လပ်မှုစစ်တမ်းမှဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုစီးပွားရေးလုပ်ကိုင်ခွင့်အခြေအနေနဲ့အလုပ်ကိုင်ခွင့်လန်းတွေလွတ်လပ်ပွင့်လင်းမှုစတဲ့နေရာတွေမှာတိုးတက်မှုရှိလာတဲ့အတွက်အခုလိုအဆင့်တက်လာတာဖြစ်တယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကမ္ဘာစီးပွားရေးလွတ်လပ်မှုအညွန်ကိန်းတမန်နိုင်ရေးအတွက်စစ်တမ်းကောက်ယူခဲ့တဲ့အနည်း20ကာလအတွင်းမြန်မာနိုင်ငံရဲ့တိုးတက်မှုအခြေအနေမှာဟာကွက်တွေရှိနေပြီးတည်ဆောက်တဲ့တိုးတက်မှုမရှိခဲ့ဘူးလို့မြန်မာနိုင်ငံနဲ့ဆိုင်တဲ့သုံးသပ်ချက်ထက်မှာရေးသားဖော်ပြထားပါတယ်။ကုန်သွယ်ရေးနဲ့ငွေကြေးဆိုင်ရာကဏ္ဍတွေမှာဒီနှစ်အတွက်အစဉ်ခံစားအတွင်းတိုးတက်မှုအတိုင်းအတာတစ်ခုအထိရှိခဲ့ပေမဲ့အိယာမြေအစောက်ဦးပိုင်ဆိုင်ခွင့်စတဲ့နေရာတွေမှာဆုတ်ယုတ်မှုရှိခဲ့တာကြောင့်တစ်ဖက်မှာရရှိခဲ့တဲ့တိုးတက်မှုတွေကိုအဲ့ဒီဆုတ်ယုတ်မှုတွေနဲ့ထိလိုက်တဲ့အခါစစ်တမ်းကောက်ယူခဲ့တဲ့အနည်း20ကာလအတွင်းစုစုပေါင်းတိုးတက်မှုဟာတိတက်တမ400ခန့်နှုန်းသာရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာမနစ်ကစစ်တမ်းအရအဆင့်182ရှိခဲ့ရာကအခုနှစ်မှာ162အထိတက်လာတဲ့အတွက်တိုင်းပြည်တစ်ခုအနေနဲ့တစ်နှစ်အတွင်းအခုလောက်များများအဆင့်တိုးတက်တာဖြစ်ထောင်ဖြစ်ခဲ့တိုးတက်မှုဖြစ်တယ်လို့ Heritage Foundation ကသုတေသီ Brian Riley ကပြောပါတယ်။
Burma had a big improvement in its score this year on our index of economic freedom. It remains ranked relatively low compared to other countries.
ကျွန်တော်တို့ကောက်ယူရရှိထားတဲ့စီးပွားရေးလွတ်လပ်မှုစစ်တမ်းအရအခုနှစ်မှာမြန်မာနိုင်ငံဟာတိတိသားသားတိုးတက်လာတာကိုတွေ့ရပါတယ်။ဒါပေမဲ့တခြားနိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တော့အတော်လေးအဆင့်နေနေပါသေးတယ်။ကျွန်တော်တို့စစ်တမ်းပြုစုထားတဲ့အချက်ဆဲချက်ထဲမှာတစ်ခုပါဝင်ဖြစ်တဲ့လုပ်ငန်းခွင်နဲ့တခြားအလုပ်ကိုင်နဲ့ဆိုင်တဲ့နေရာတွေမှာအစိုးရရဲ့ထိန်းချုပ်မှုတွေတိတိသားသားရှော့ချပေးလိုက်တဲ့အတွက်အခုလိုအဆင့်ကုန်တက်လာတာဖြစ်ပါတယ
်။အခုလိုတိုးတက်လာတာဟာ policy ဘိုင်းဆိုင်ရာပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အတွက်ကြောင့်နဲ့ကမ္ဘာ့ဘဏ်ကအချက်လက်တွေရရှိခဲ့တဲ့အတွက်ဖြစ်တယ်လို့သူကထောက်ပြပါတယ်။ကမ္ဘာ့ဘဏ်ကရရှိခဲ့တဲ့အချက်လက်တွေဟာမြန်မာနိုင်ငံရဲ့အဆင့်တက်လာဖို့အထောက်အကူပြုခဲ့တယ်လို့ဆိုပါတယ်။2011ခုနှစ်ဒုတိယ6လပိုင်းကစလို့စီးပွားရေးနယ်ပယ်ဘက်မှာတည်တာတဲ့ပြုပြင်ပြောင်းလဲမှုတွေမြန်မာနိုင်ငံမှာစတင်လှုပ်ဆောင်လာတဲ့အပြင်နိုင်ငံတကာကပိတ်ဆို့အရေးယူထားမှုတွေလျှော့ချပေးလာတာနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့ဥပဒေသစ်တွေတတ်မှတ်ပြဋ္ဌာန်းလာတာစတဲ့လှုပ်ဆောင်ချက်တွေကြောင့်အနာဂတ်မျှော်လင့်ချက်တွေရှိလာတယ်လို့အစိုးရကစာမှထောက်ပြထားပေမဲ့ဒေတာရင်း42နိုင်ငံမှာမြန်မာနိုင်ငံကအဆင့်36မှာသာရှိနေတဲ့အတွက်အတော်လေးလှုပ်ဆောင်ယူရအောင်မှာဖြစ်ပါတယ်အဓိကအားဖြင့်တော့အခုနှစ်အစိုးရကစာထဲမှာအမှတ်အနှင်းဆုံးရထားတဲ့ပုဂ္ဂလိကအင်ယာမြေပိုင်ဆိုင်ခွင့်နဲ့အကျင့်ပြတ်ချစားမှုစတဲ့နယ်ပယ်တွေမှာတိုးတက်ကောင်းမွန်အောင်လှုပ်ဆောင်လိုက်ရင်ရှစ်နှစ်မှာတိုးတက်မှုတွေပိုရှိလာနိုင်တယ်လို့ဆိုပါတယ
် By far and away the most important things Burma can do would be to work to improve the rule of law and that includes
မြန်မာနိုင်ငံအနေနဲ့လှုပ်တင်ဆုံးကိစ္စကတော့တရားဥပဒေစိုးမိုးကိစ္စပါပဲအဲ့ဒီထဲမှာပုဂ္ဂလိကအင်ယာမြေပိုင်ဆိုင်ခွင့်ပေးတာနောက်အကျင့်ပြတ်ချစားမှုလျှော့ချအောင်ဆောင်ရွက်တာစတဲ့လက်ရှိအခြေအနေအရအဆိုးဆုံးနေရာနေရာမှာတိုးတက်မှုရှိလာအောင်လှုပ်ဆောင်ခြင်းအပြင်အများကြီးတိုးတက်လာနိုင်နေတာရှိပါတယ
်ဒီစစ်တမ်းကိုပြုစုတဲ့နေရာမှာတရားဥပဒေစိုးမိုးရေးအစိုးရရဲ့အရွယ်အစားပြဋ္ဌာန်းထားတဲ့ဥပဒေတွေရဲ့အကျိုးသက်ရောက်မှုရှိမရှိနဲ့ဈေးကွက်ပွင့်လင်းမြင်သာမှုစတဲ့ခေါင်းစဉ်ကြီး၄ခုအောက်မှာခေါင်းစဉ်ငယ်၁၀ခုခွဲပြီးတစ်ခုချင်းစီကိုအမှတ်ပေးသွားတာဖြစ်ပါတယ်ဒီထက်မှာအနှိမ်ဆုံးအမှတ်ရထားတာကတော့တရားဥပဒေစိုးမိုးမှုအောက်ကပုဂ္ဂလိကအင်ယာမြေပိုင်ဆိုင်ခွင့်နဲ့အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးတို့ဖြစ်ပြီးတိုးတက်မှုအရှိဆုံးကတော့ပြဋ္ဌာန်းထားတဲ့ဥပဒေတွေအကျိုးသက်ရောက်မှုရှိမရှိဆိုတဲ့ခေါင်းစဉ်အောက်ကအလုပ်ကိုင်ခွင့်လန်းနဲ့လုပ်ငန်းခွင်တွေမှာအစိုးရရဲ့ထိန်းချုပ်မှုအပိုင်းလျှော့ချပေးလာတဲ့ကဏ္ဍပဲဖြစ်ပါတယ်။ရေပူအားဖြင့်တော့စစ်တမ်းကောက်ယူခဲ့တဲ့အနည်း20ကာလအတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဟာဖိနှိပ်ချုပ်ချယ်တဲ့စီးပွားရေးလို့သတ်မှတ်လို့ရနိုင်ကြောင်းဖော်ပြထားပါတယ်။2014ခုနှစ်စီးပွားရေးလွတ်လပ်ခွင့်စစ်တမ်းအရဟောင်ကောင်ကျွန်းကအဆင့်1နေရာမှာရှိနေပြီးစင်ကာပူနဲ့ဩစတြေးလျတို့ကအဆင့်2နဲ့3နေရာမှာအသီးသီးရှိနေကြပါတယ်။မြန်မာနိုင်ငံဟာနိုင်ငံပေါင်း188နိုင်ငံအတွက်စီးရင်ပြုစုထားတဲ့အထက်162နေရာမှာရှိနေပြီးမြောက်ကိုရီးယားနိုင်ငံကတော့အားလုံးရဲ့အောက်ဆုံးအဆင့်188မှာရှိပါတယ်။အာဖဂန်နစ္စတန်၊အီရတ်၊ကိုဆိုဗိုနဲ့လီဘီးယားနိုင်ငံတို့ကတော့အခုစီးရင်ပြုစုတဲ့အထက်ထည့်သွင်းထားခြင်းမရှိပါဘူးခင်ဗျာ။